ိုင်းနိုင်ငံကော်တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခံခဲ့ရတဲ့ပြတိန်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့တရားခဏ်အဖြစ်ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးထက်ကဇော်လင်းကိုထိုင်းရှင်နေများကောင်စီကော့စမွေတရားရုံးမှာရုံးတင်ဆစ်ဆဲခဲ့ပါတယ်။အကြောင်းစုံကတော့ထိုင်းခြေဆိုင် VOA သတင်း6မအေးအေးမှကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့နှစ်စက်တင်ဘာလကလိပ်ကျောမှာတပ်ဖြတ်ခံခဲ့ရတဲ့ပြည်ထိုင်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့တရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကိုဇော်လင်းကိုဒီကနေ့မှပဲကော့စမွေတရားရုံးမှာစတင်ဆစ်ဆဲခဲ့ပါတယ်။စစ်တေးမှုတွေမပြီးဆုံးသေးပေမဲ့ဒီကနေ့ထွက်ဆိုချက်အရတရားခဏ်အဖြစ်ဆွဆွဲခံရသူဟာပြစ်မှုမကျူးလွန်ကြောင်းထွက်ဆိုခဲ့တယ်ဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်အဓိကတော့ပြစ်မှုနဲ့ပတ်သက်လို့ကျူးလွန်ရင်းမရှိဘူးဆိုတဲ့အကြောင်းအရာလေးကိုသင်လိုက်ပြောရပါတော့နောက်ပြီးတော့ဝန်ခံနေဆိုတဲ့အချိန်လုံးကလည်းဘာမှမတိပဲနဲ့လက်မှတ်ထိုးခိုင်းတာလို့နှိမ့်ချက်မြင့်မားနေဆိုတဲ့အကြောင်းအရာလေးကိုအားလုံးကြီးကရှင်းပြပြီးဒီကမှာရှင်းပြပြီးအားလုံးပြောပြတာပေါ့အခုဒီနေ့မှာတော့ကျွန်တော်တို့ဒီချင်းနေပဲကောင်းချက်နေခေါ်လာတဲ့ပါတယ်ကံပါလာပါတယ်တရားခံဘက်ကနေကုညီပေးမဲ့စိတ်နေကိုရှိတဲ့သားနဲ့ရဲတာနေဒီစိတ်နေကိုအတုံးပြုပြမပြီးပဲနဲ့သူတို့နဲ့ပုံပါလာတဲ့စိတ်နေကိုသာသုံးွင့်ပြုခြင်းဟာလေဥပဒေအရလွယ်ပါတယ်ဆိုတဲ့စိတ်ကိုတော်လင်းရပြောရပါအဲဒီဥစည်းဌာနထဲမှာရဲကခေါ်လာတဲ့တတိပါတယ်ဒါပေမဲ့တော်လင်းလေးလက်မှတ်ထိုးထားတဲ့စိတ်နေမျိုးသမီးလေးအဲ့ဒီအချင်းဥစည်းတဲ့ကိုပါရာဂျန်နဲ့ရောက်တာဒါပေမဲ့ရဲကအဲ့ဒီပါရာဂျန်နဲ့သူ့ရဲ့ရှင်နေမကိုသုံးလို့မကြည့်ဘဲနဲ့သူ့ရဲခေါ်လာတဲ့ရှင်နေကိုပဲသုံးမိကြည့်ခြင်းဟာဥရီရလွယ်မှားတာတွေ့ရပါတယ်။ဘယ်ဆက်ဆိုရတော့အပြားပြင်းမှတ်တမ်းပေးထားပါတယ်
။တရားခဏ်တစ်အဖြစ်ဆွဆွဲခံရတဲ့ကိုဇော်လင်းကိုထိုင်းရှင်နေများကောင်စီကနေစစ်ဆေးရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့တုန်းကလည်းထိုင်းနိုင်ငံရဲ့တရားမျှတရေးဝန်ကြီးဌာနကတာဝန်ရှိသူ2ဦးဟာတရားခွင်မှာပဲဆွဆွဲခံရသူ2ဦးရဲ့ DNA မျိုးရိုးဗီဇကိုစစ်ဆေးဖို့အတွက်တတွေးတွေကိုရယူသွားခဲ့ပါတယ်။ဒီစစ်ဆေးမှုကိုထိုင်းနိုင်ငံက DNA စစ်ဆေးရမှာကြွန့်ကျင်တဲ့ဆရာဝန်ကြီးဒေါက်တာပွန်ထစ်စီမှာစစ်ဆေးသွားမယ်လို့ဆိုပါတယ်။ဒီစစ်ဆေးမှုနဲ့ပတ်သက်လို့တော့လာမယ့်စက်တင်ဘာလ17ရက်နေ့မှာအဖြေသိရမယ်လို့ဆိုပါတယ်။တရားလိုပြသက်တွေရဲ့ထွက်ဆိုချက်တွေမှာကွဲလွဲချက်တွေရှိနေတဲ့အတွက်အမှုအခြေအနေရကောင်းမွန်ပြီးတရားဥပဒေအတိုင်းသာမှန်မှန်ကန်ကန်ဆုံးဖြတ်မယ်ဆိုရင်အမှုပြက်ပြယ်မဲ့အခြေအနေရှိတယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်ကျွန်တော်တို့ဒီနေ့ကလေးတွေချက်ချက်ကတော့ကိုကိုယ်တိုင်အကျိုးလုံးကိုစရာစစ်ပြောရမှာရှိပါဘူးဒါပေမဲ့မင်းရတနေ့လုံးဖြစ်ခဲ့ရတဲ့ညတနာကြီးခွဲကြီးဖြစ်ခဲ့ရတဲ့ဒီအမှုမှာပါဝင်တဲ့သူ့ရဲမှုစက္ကန်းစက္ကန်းကရဲမှုကြီးဖြစ်ချက်ဒီမှာမှုနဲ့လို့ကိုကြီးရမင်းတို့ညီတဲ့ချက်ကြီးချက်ချက်ကြတော့ပြချပါရဲ့အဲ့ဒီအချက်ကြီးဟာကျွန်တော်တို့အမှုနဲ့ပတ်သက်လို့ပြက်ပြယ်နေတဲ့အနေအထားများရှိပြီးတော့အဲ့ဒီအတိုင်းဆိုလို့ရှိရင်ကိုကြီးကြီးရတာတင်းဆုံးချက်မဲ့ဆိုရင်အပြစ်ပေးလို့မရတဲ့အကြောင်းကိုကျွန်တော်တို့သိပါတယ်
မြန်မာရှစ်ပြောင်းလို့တမ4000ခန့်အလုံးလောက်ကန်နေတဲ့လိပ်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲလက်ရှိတရားခဏ်တွေအဖြစ်ဆွဆွဲခံရသူကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုတခြားရှစ်ပြောင်းလို့တမတွေနဲ့အတူတန်ရရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးခဲ့တာပါအဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးစက်တင်ဘာလကုန်ပိုင်းမှာပဲနောက်တစ်ကြိမ်ပြန်လည်ဖမ်းဆီးကသူတို့ကိုယ်တိုင်ကျူးလွန်ကြောင်းဝန်ခံခဲ့တယ်ဆိုပြီးပြောဆိုတာရဲတပ်ဖွဲ့ကနေသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်